ယောဂီလူတရားအထုံးနေတဲ့ဆန္ဒပူကြီးဟာမွေးလာကလေးကပူခြင်း၊နာခြင်း၊ပေခြင်းဆိုတဲ့ဇေယျဗျာတိမရဏတရားတွေတပါးနဲ့ခိုင်ဆောင်လာခဲ့ပြီးသားပါ။အမိဝန်လေးကထက်လာပြီးပါကမ္မမွေးကင်းစားခလီငူလိုက်တဲ့အသက်ဟာဟုတ်ကဲ့ကျွန်တော်တို့မှကျမသည်ဒီဘဝမှာပူရပါအောင်မယ်နာရပါအောင်မယ်တေရပါအောင်မယ်ဒီအူနာတေဒုက္ခဘေးဆိုးကြီးကိုအရင်ဘဝဘဝတွေကလည်းခံစားပေးရပြီပါပြီအခုလည်းမယုံနိုင်တဲ့ဇလန်းတစ်ပုဒ်လိုထပ်ပြီးခံစားရပါအောင်မယ်ဒီအတွက်ကျွန်တော်ညီမတို့ကြောက်လန့်လို့လူလဲရခြင်းဖြစ်ပါတယ်လို့အသေးပင်ရနေပါလေ ဘုဟုဆရာတော်ဘုရားကြီးကခံနိုင်ရလာတာဟာဒုက္ခတွေဘေးရန်တွေအဝိုင်းခံနိုင်ရတာနဲ့တူပါတယ်တဲ့ဒါဟာဘေးခန္ဓာကိုယ်ပဲရရအဝိုင်းခံရမှာပါလေခန္ဓာတစ်ခုရလာပြီဆိုရင်ဖြင့်ကိုယ်နဲ့အတူပါလာတဲ့ဇာတိစရာမရဏတွေကနှိမ့်ဆက်လိုက်96ပါးသောယောဂဝိညာဉ်တွေကဖြည်းဖြည်းနဲ့ဆက်လိုက်ရေမီးမင်းခိုးသူမချစ်မနှစ်သက်တော်သူဆိုတဲ့ရန်သူမျိုး၅ပါးကနှိမ့်ဆက်လိုက်ရာဇီဝတ္ထုတွေကနှိမ့်ဆက်လိုက်အဲ့ဒီလိုနဲ့တစ်ခွက်ကလေးမှတက်တောင့်တက်တာဖြစ်တယ်လို့မရှိပါဘူးအချိန်နဲ့တည်းကြီးပြုရင်ပါတီအယောင်တင်ထားလို့သာသွားသားလာလာလုပ်နေနိုင်တာပါဒီဘေးရန်တွေထဲမှာတော့မှဝန်ထဲမှာအမြဲတမ်းရှိနေတဲ့တဏှာမာနဒိဋ္ဌိတရားတွေကလည်းအနှိမ့်ဆက်ခံဘေးအန္တရာယ်အမျိုးမျိုးဝိုင်းခံရတာကိုမချေနပ်နိုင်သေးပဲနောက်ထပ်အကုသိုလ်တွေကျူးလွန်မှုထပ်တိုးပြီးခိုင်းနေကြပါလေ။ဒါကြောင့်ခန္ဓာရလာခြင်းရဲ့အဖြစ်ဟာအလွန်ကြီးလာပါလေ။တကယ်တော့ခန္ဓာရလာဟာအဖြစ်တန်တင်တာပါပဲ။ဒါရင်နဲ့ဒီပြည်တံကိုပဲမြောင်ကြည့်ပြီးနောက်ထပ်ဒီလိုပြည်တံကိုမသိရအောင်ကြိုးစားသွားရမှာပါပဲအဲဒီလိုကြိုးစားတဲ့အခါမှာဒီခန္ဓာကိုယ်ကြီးကိုပဲအရင်တည်ပြီးအမှန်တရားသစ္စာကိုရှာဖွေသွားရမှာပါအခုလောလောဆယ်မှာလဲခန္ဓာကြီးဟာဒုက္ခသစ္စာကြီးကိုရထားပါလေဒုက္ခဆက်ဆုပ်เสียခကတုံးကြတာသစ္စာကအမှန်တရားဆိုတော့ခန္ဓာကြီးရထားတာဟာဆက်ဆုပ်စရာအတုံးကြလိုက်အမှန်တရားကိုရနေတာပါပဲဒီလူကြီးအန္တရာယ်ရန်ရဲ့အဝိုင်းခံရတာကိုပင်လည်းတနည်းအားဖြင့်ဒုက္ခသစ္စာရထားတာကိုပင်လည်းအားမရနိုင်သေးတာကတော့ဒုမူတ္တသစ္စာပါပဲသူကနောက်ထပ်ခန္ဓာမရအောင်ဒုက္ခသစ္စာရအောင်ထပ်ပြီးတွန်းနေရပါလေ။သမုဒယသစ္စာဟာအတွန်းသမားတက်တက်ပါပဲ။ဒုက္ခသစ္စာကတော့အခန္ဓာမတက်တက်ပေါ့။ဒီခန္ဓာနဲ့ဒုက္ခရနေတာမကျေနပ်နိုင်သေးလို့နောက်ခန္ဓာရအောင်တိုက်တွန်းဉာဏ်လာကသမုဒယသစ္စာပါ။ဒါကြောင့်မြတ်စွာဘုရားကငါဘုရားရဲ့တပည့်မြတ်ဉာဏ်ရှင်နဲ့ကြည့်တဲ့အခါသမုဒယသစ္စာတော့ကောက်တစ်တာကိုမမတွေ့ဘူးလို့ဆိုပါတယ်။ဒါကြောင့်လေတတ္တဝါတိုင်းဟာတဏှာကကေနဆွဲထုတ်ပြီးမြင်ဆရာကောင်းနဲ့မတွေ့သေးသေးသမုဒယသစ္စာနဲ့ဒုက္ခသစ္စာကြီးတွေမှာပဲတဝဲလေလေရှိနေကြမှာပါ။သမုဒယသစ္စာကအ အဝိဇ္ဇာနဲ့သင်္ခါရကိုလက်ခံတို့လုပ်ပြီးတွန်းလိုက်ဒုက္ခသစ္စာကခန္ဓာ၅ပါးရလာပြီးခါးသီးခံနိုင်တဲ့ဒါတော်မှခါးသီးခံနေတဲ့ခြေတွေကနောက်ထပ်တမှုပြသစ္စာတွေထပ်လုပ်ပြနေကြပြန်ပါလေ။ဒီတော့လေတမှုပြသစ္စာရဲ့နောက်ဆက်တွဲဖြစ်တဲ့ဒုက္ခသစ္စာတွေထပ်ပြီးရနေကြတော့တာပါပဲ။ဒါကြောင့်ဘုရားဆရာတော်ဘုရားကြီးကပရိစ္ဆာသမုပ္ပါဒ်ဆက်ဝိုင်းဒေသနာနှစ်အကွက်နဲ့သုံးအကွက်မှာပိဿုပံအကြောင်းတလောနဲ့ပိဿုပံကျူးတလောကိုခွဲခြားပြပြီးဒုက္ခသစ္စာကသမုဒယသစ္စာကိုပြန်ဥပ္ပီပုံပိဿုပံအကြောင်းချင်းရာဖြင့်ညင်သာအောင်ဟောပြခဲ့တာပါ။နောက်ပြီးတော့ပုထုတေမှန်၏ဒုက္ခသစ္စာနှင့်သမုဒယသစ္စာဆိုတဲ့သစ္စာနှစ်ပါးကလွဲလို့အခြားသစ္စာတွေမရနိုင်ဘူးဆိုပြီးဆက်ဝိုင်းကြီးကိုဒုက္ခပြီးတပတ်လေရှင်းပြတဲ့အခါသစ္စာနှစ်ခုကဘာလဲ?ဒမုဒယသစ္စာ၊ဒုက္ခသစ္စာ၊ဒမုဒယသစ္စာ၊ဒုက္ခသစ္စာဆိုပြီးဒီသစ္စာနှစ်ပါးပေါ်နာကြည်မုန်းပြီးစိတ်ကြည်ဝင်လာအောင်အထက်ထက်အခါသာထောက်ပြတာပါ။တင်းငုပ်ပြီးနှဲ့ပါများတော့နဲ့ဆိုသလိုပဲခဏခဏတွေ့ရပါများတော့ဒီသစ္စာနှစ်ပါးပေါ်ညီးငွေတဲ့ညံမုန်းတဲ့ညံတွေထင်လာအောင်ထင်သာမြင်လွယ်တဲ့ဆက်ဝိုင်းကြီးကိုဒီထင်သုံးပြုပြီးစေရနာရှေ့ထားလို့အာပေါအောင်ရှင်းပြခဲ့တာပါဒါကပဲအချို့ကရေစရာလူလူစောင်းစရာလူလူကြီးစရာလူလူတဲ့စရာလူလူနဲ့မချမ်းသာပြောကြကြတော့ဝေဒီကံနေနဲ့အပြစ်တွေလိုက်ဝင်နေတယ်လို့ဖြစ်နေပါလိမ့်မယ်ဆရာတော်ကြီးရဲ့တိရကုန်တမာတိကုန်ပညာကုန်တွေကိုစော်ကားသလိုဖြစ်မြဲပြီးမူရတရားပိုင်ရှင်ဖြစ်တဲ့ဘုရားရှင်ရဲ့ပရိသတ်သမုပ္ပါဒ်ဒေသနာတော်ကြီးကိုပါထိပါးရရောက်သွားနိုင်တယ်ဆိုတာသတိပြုစီလိုပါတယ်ဒါကြောင့်ပြောပြတွေးရင်သတိဉာဏ်နဲ့ရှင်မှုဟာကိုယ့်အတွက်အင်မတန်အရေးကြီးလာတယ်ဆိုတာကိုလည်းနှလုံးသွင်းခံယူထားစေခြင်းပါတယ်ဒါကြောင့်ကိုယ်မကြိုက်ရင်ကိုယ်မနစ်တဲ့ရင်အဲ့ဒီဆက်ဝိုင်းကြီးထောင်ထားတဲ့နားကိုထောင်ထားတဲ့နေရာတွေကိုမတော်ပါနဲ့ပိဿမရှိပါဘူးဘယ်သူမှလည်းလာပါယူပါတစားစားဩခေါ်မနေပါဘူးတရားအလုပ်ဆိုတာဈေးထဲမှာဈေးပြန်ရောင်းနေရတာမှမဟုတ်ပဲတန်းစီဖွင့်ထားတဲ့ထမင်းဆိုင်တွေလိုကို့ထမင်းဆိုင်မှာစားဖို့ရည်အတင်းလက်ဆွဲခေါ်လာမျိုးဘယ်ကြီးကာကမှလည်းလုံးမမဟုတ်ပါဘူးကိုကြိုက်ရင်သာလုံးပါကိုမကြိုက်ရင်မလုံးပါနဲ့ဒါပေမဲ့ငွေပါပါနဲ့ဝစီပိဒထိတိုင်းရှာဆိုတဲ့အဆိုကိုတရိယာကြည့်ခြင်းပါလေဟိုမှာသူ့ဝိညာဉ်ကသူ့အုပ်စုနဲ့သူသူ့အလုပ်သူလုံးနေကြတာပါရင်ဝင်ကြည့်ကြည့်လုံးလို့အကျိုးများတဲ့လူတွေလည်းများကုန်ကြပါပြီမီရောအနန္တလို့တည်နေကြတဲ့အရှင်အနန္ဒမထေရမြတ်ဟာဘုရားရှင်ရဲ့အလုပ်ကျွေးဖြင့်ဘုရားနာမှာအနိကတောင်းယူခဲ့ပေမဲ့သောတာပန်အရိယအနေဖြစ်ခဲ့ရတာဟာအရှင်ပုံနာမထေရရဲ့တရားနဲ့ပါလေယယံကုရုဏ်မြတ်ကြီးဖြစ်တဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးဟာလည်းဘုရားရှင်နဲ့မတွေ့ခင်မှာမြေဆဝေကြီးငါးပါးတည်းကငွေသုံးရဟန္တာဖြစ်တဲ့အရှင်အတ္တစီမထေရနဲ့တွေ့လို့ဒီဓမ္မဟိတုပ္ပဘွာနဲ့တင်သောတာပန်တည်ခဲ့တာပါအရှင်သန္ဓမထေရကလည်းဘုရားရှင်နဲ့အနိကဏီတဲ့ပေမဲ့ဘုရားရှင်ပြိဋိဘပြပြီးမှအရှင်အနန္ဒမထေရရဲ့ပရိသတ်သမုပ္ပါဒ်တရားနဲ့ယဟန္တာဖြစ်ခဲ့ရတာပါအရှင်အနန္ဒမထေရဆိုရင်ဘိက္ခုနီမတွေကိုချွတ်တန်းဝင်အောင်တရားဟောနိုင်တဲ့ပုဂ္ဂိုလ်ဖြစ်တာကိုဘုရားရှင်ကသိမြင်တော်မူတဲ့အတွက်တရားဟောအလှည့်မကျသေးပေမဲ့အရှင်နန္ဒမထေရကိုပဲဘုရားရှင်ကတရားဟောခိုင်းခဲ့ရပါတယ်။ဒါကြောင့်မို့လို့လေအရှင်နန္ဒမထေရရဲ့တရားဒေသနာအဆုံးမှာဘိက္ခုနီမ900ဟာအရိယနေဝင်ဖြစ်ခဲ့ကြတာပါ။ဒီလိုသာသနာတော်ရဲ့ကဏ္ဍဥပ္ပိဇုံတွေကိုပြန်ကြည့်ရင်သူ့ဝိညာဉ်နဲ့သူသူ့အုပ်စုနဲ့သူသူ့တရားနဲ့သူသူ့နေရာနဲ့သူဖြစ်မှာချွတ်တန်းဝင်ရတယ်ဆိုတာသိတာထင်ရှားလာပါတယ် ကိုယ်အုပ်စုဘက်ကိုမလာတာနဲ့သူဟာတရားမရနိုင်တော့ဘူးဆိုရင်မခက်ပေဘူးလား။တစ်ချက်တည်းမှာပဲကျုံ့ဆက်ပြောချင်ပါသေးတယ်။ဖောင်းနေပင်နေဆိုတာတရားမဟုတ်ဘူး။မာစီရိတ်တာကတိတ်နေတာပဲ။အချိန်ကြာကြီးလုပ်ရတာမလွယ်ဘူး။ဒီလောက်ကြည့်လဲလုပ်เสียမလိုပါဘူးစတဲ့အတန်တွေလဲကျန်းရတတ်ပါလေ။ဒီလိုသက္ကူတန်းတဲ့ကိစ္စတွေကျန်းကူနာဝနဲ့ဇေဒံကြာဖန်တရားနာဆိုတာတွေဟာအထက်ကပြောခဲ့သလိုပဲကိုယ့်အတွက်အပြစ်တန်လက်မှတ်တွေကိုအလောတကြီးလိုက်ဝယ်နေတယ်လို့ဖြစ်နေပါလိမ့်မယ်။ကျေးဇူးတော်ရှင်မဟာကြီးဆရာတော်ဖျားကြီးရဲ့ပရိယတ်ဒီကုံပရိပတ်ဒီကုံကြီးဟာကြီးမားကျယ်ပြန့်လာပါတယ်။ကဘာကပင်သိနိုင်အောင်ညီကြီးလိုက်တဲ့စီတော်မဟာကြီးဖြစ်ပါတယ်။သတ္တသင်္ကယနာမှာတိပိတကဒရမင်းဆရာတော်ဖျားကြီးနဲ့တွေ့ခဲ့လို့သတ္တသင်္ကတိတုစကတောင်းကိုယူခဲ့ရတဲ့ဆရာတော်ဖျားကြီးဖြစ်ပါတယ်။ဆရာတော်ဖျားကြီးရဲ့ပရိယတ်တိနဲ့ပရိပတ်တိပြည့်စုံမှုတွေကိုဆရာတော်ကြီးရေးသားပြုစုခဲ့တဲ့ကျမ်းစာအုပ်တွေကိုလေ့လာကြည့်ရင်သိနိုင်ပါလေ။ဆရာတော်ကြီးရဲ့ဗိမာန်တော်မှာဆရာတော်ကြီးရဲ့ဝိပဿနာရှုနည်းကျမ်းကြီးကိုကျောက်စာနဲ့ရေးထွင်းမှတ်တမ်းတင်ထားတာကိုကြည့်ရင်ပဲဆရာတော်ဖျားကြီးရဲ့ဂုဏ်ကျေးဇူးတွေဟာပေါ်လွင်ထင်ရှားနေပါပြီ။ဒီချက်ပြောရရင်တော့မဆုံးနိုင်အောင်ပါပဲ။ဆရာကြောင့်မို့လို့ကိုကတိတိချာချာတိတိပပမတိရသေးတဲ့နဲ့တရင်ချာလေးကြားယုံများနဲ့ဘယ်ရာဘူးမှဆုံးဖြတ်ခြင်းမဆိုးစေခြင်းမဟုတ်ဘူး။အပြစ်တင်ဝေဝန္ဒလေးမထုတ်လွှင့်စေခြင်းမဟုတ်ဘူး။မနိုင်ရှင်ကောင်းနိုင်ရှင်သာအောင်ညီညာလာတဲ့ကျေးဇူးရှင်ဆရာတော်ဖျားကြီးအသီးသီးဟာမြန်မာပြည်နေရာနှက်ပေါ်ထွန်းနေကြပြီးပေါ်ထွန်းနေကြတယ်လည်းဖြစ်ပါတယ်ဖျားရှင်ရဲ့သာသနာအမွေကိုလက်ရှင်ကန်ထိမ့်သိမ့်ရမှာကိုယ်နေတဲ့တိုင်းပြည်ကတံဃာတော်မထေရ်မြတ်ကြီးတွေရဲ့ဆွမ်းဆောင်မှုတွေကိုကြည်တယ်မြင်တတ်ရင်ကိုပဲကို့မှာကုသိုလ်စိတ်တွေဖြစ်ထွန်းနေပါပြီအဲ့လိုတဏှာကုံတွေကိုသဘောပေါက်နားလည်နေရင်ကိုပဲကိုဆိုနေကိုကြည်ညိုနေတဲ့တဏှာတဏှာမိစ္ဆာမိရဲ့အတိပ္ပေဟာပုံမူလေးနဲ့လွတ်လာပါပြီအဓိကကတော့ယုံမှားတဏှာဆိုတဲ့ဝိသိကိစ္စရံသူကြီးကိုတဏှာမှာမရှိတော့ရင်ဒီလိုအလွဲမှာသင်ရင်းချက်တွေဆုံးဖြတ်ချက်တွေလည်းပုံမလာနိုင်တော့ဘူးပေါ့အဲ့ဒီတော့ဒီဝိသိကိစ္စအမှန်မှုခံရတဲ့ကိုယ့်ရဲ့ပုထုဇဉ်ဘဝကြီးကိုယုံချဆက်စပ်ဖို့လိုလာပါပဲ။ဒါဆိုရင်ပုထုဇဉ်ဘဝကလွတ်မြောက်အောင်ကျူးစားခြင်းစိတ်တွေယောဂီရဲ့တဏ္ဍာမှာဖြစ်ထွန်းလာပါလိမ့်မယ်။သစ္စာတရားအကြောင်းပြောနေရင်နဲ့စကားလမ်းကြောင်းကြုံလို့ဒီလိုကိစ္စလေးတွေမလွဲသာမရှောင်သာဝင်ပြောလိုက်ရပြီမယ်လေ။ဒါဟုတ်ဒီချာကြည့်ပြန်တော့ဒုက္ခသစ္စာရထားလို့ပါပဲဆိုတဲ့အဖြေကိုဆွဲထုတ်လို့ရလိုက်ပြန်ပါသေးတယ်။ဘဝတဏှာမှာမရဘူးသေးတဲ့ညောရသစ္စာနဲ့မြေကသစ္စာတွေကိုရခဲ့ပြီဆိုရင်တော့ဒီလိုကိစ္စတွေဝင်ပြီးပြောစရာမလိုတော့ပြီဘူးပေါ့။သူ့အဖြေနဲ့သူရှင်းသွားပါလိမ့်မယ်။ဓမ္မကခေါ်ဆောင်သွားတဲ့အတွက်ကြောင့်လည်းမှန်ကန်တဲ့အဖြေကိုဓမ္မကပြောပြပါလိမ့်မယ်။ဒုက္ခသစ္စာနဲ့သမုဒယသစ္စာနေပင်မှာတော့ပုဂ္ဂိုလ်ကလွှမ်းမှုတွေအတွက်ဓမ္မကကြွယ်နေရပါလေ။ညောရသစ္စာနဲ့နေကသစ္စာနေပင်မှာတော့ဓမ္မကအကောင်းဆောင်ဖြစ်တဲ့အတွက်ပုဂ္ဂိုလ်ကိုကြည်တာ၊ညင်တာ၊ဆုံးဖြတ်တာပုဂ္ဂိုလ်ကပြောတာတွေလို့မမြင်တော့ဘဲဓမ္မကိုပဲအာယုံပြုနှလုံးသွင်းတိုက်လာပါလိမ့်မယ်။တကယ်လို့ယောဂီကအခုလိုတိပ္ပံတရားဤအာမထုတ်ဖြစ်ခဲ့ဘူးဆိုရင်ယောဂီဟာဒုက္ခသစ္စာသမုဒယသစ္စာတွေနဲ့ပဲဖြေလုံးရပ်ပတ်ဖြဲ့နေရပြီးညောရသစ္စာနဲ့မေဃသစ္စာကိုပြီးခွင့်မြင်ခွင့်ဆုံးရှုံးနေပါလိမ့်မယ်တတဝါတွေဟာဘယ်လောက်ထိဒုက္ခသစ္စာနဲ့သမုဒယသစ္စာတွေနဲ့ညီနေကြပါတယ်ဆိုရင်ဖျားမှရှိတဲ့ဉာဏ်တော်တွေနဲ့တဘွားပြီးတဘွားတခဏပြီးတခဏ နောက်ဆုံးနောက်ဆုံးပြီးကြည်သွားရင်တော့မှပုဂ္ဂိုလ်အကောင့်ထဲ drop ဖြစ်နေဘယ်ဘဝကစရည်ဆိုတာကိုအရင်မြင်ပြီးတော့အောင်ရှင်းပြရပါတည်း။ကဲဘယ်လောက်ကြောက်เสียကောင်းလိုက်ပါတည်း။အဲ့ဒါကြောင့်လို့တရားရှင်ရဲ့ဉာဏ်တို့တွေတော့မှပုဂ္ဂိုလ်အကောင့်ထဲ drop ဖြစ်နေစရည်တဲ့ဘဝကိုလက်လက်မမီလို့ဓမ္မအနေနဲ့အဝိဇ္ဇာနဲ့တဏှာကစသဖြင့်ခဲ့ရတယ်လို့ပရိစ္ဆေသမုပ္ပါဒိတနာမှာဟောမိခဲ့ပါလေ။ဒီတော့အနမတကတဏှာတလျှောက်အကျင့်ပါနေတဲ့ဒုတိယသစ္စာနဲ့ဒုက္ခသစ္စာနှစ်ပါးရဲ့အရေးအမြေဟာတတ္တဝါကြီးပေါ်လွှမ်းမိုးနိုင်တာမဆန်းလပါဘူး။တတိကလည်းမလဲလာပြီဘူး။ဒါကြောင့်တဏှာကလူ့ဖို့ဆိုတာကတော့တုံယုံတန်ယုံနှလုံးသွင်းယုံကျေးဇူးရုံနဲ့တော့မရနိုင်တာအမှန်ပါဒီအတွက်ဘုရားရှင်ဟာမမေ့မနေရောမပေါ်ဆာတော့တတိဖြင့်နေရကြတော့ဆိုတဲ့နောက်ဆုံးအဆုံးမှာကိုမှားမိရပါတယ်တက်တော်ထင်ရှားရှိစဉ်ကလည်းမမေ့မနေရောမပေါ်မဆာတဲ့တတိတရားရှိကြဖို့1992ကျင်းတိမှားမိတယ်လို့မဟုတ်ဆရာတော်ဘုရားကြီးကကျမ်းစာနေတဲ့ကဆွဲထုတ်ပြခဲ့ပါတယ်အပမနာဆိုတဲ့တတိယအတိတ်တွေဟာမမင်းမလျော့အပြင်မပေါ်မဆပါတွဲပြီးပါနေပါလေကုသတရားတွေဆောင်ရွက်ဖို့မမင်းုံနေမကဘူးမပေါ်ဆဖို့အလေးနဲ့ထားဖို့အထက်ထမှားခဲ့ရတာဟာဘုရားရှင်ညသွားခဲ့တဲ့ဉာဏ်ကသစ္စာနဲ့မေဃသစ္စာတွေကိုဝိညာဉ်တွေရဖို့အတွက်မာသီနာညာတော်ကြီးနဲ့မှားသွားနေတာပါဒီနေရာမှာစကားဖြစ်နေနိရောဓသစ္စာနဲ့မေတ္တာသစ္စာဆိုပြီးတွဲသုံးရပြီမဲ့နိရောဓသစ္စာကတော့ဆက်ရောက်တဲ့အတိတ်ပဲပါမေတ္တာသစ္စာကတော့သိရမယ်ကျင့်ရမယ်ဖြစ်စဉ်လမ်းကြောင်းပါမေတ္တာသစ္စာဆိုတဲ့မဲခင်ရှိပါကိုကျင့်မှလဲနိရောဓသစ္စာဆိုတဲ့နိဗ္ဗာန်ကိုရင်းမောက်ပြနိုင်မှာပါမေဂင်လံဆိုတဲ့မေဃသစ္စာကိုရှင်းနိုင်မှုအတွက်ဘုရားရှင်ကတရားဥဒေသနာဓမ္မစကြာဟောကြားခဲ့တဲ့ကလည်းပါခဲ့ပါတယ်။မာသီပ္ပဏ္ဏတုတ်တော်ကြီးကိုဟောကြားတဲ့အခါမှာလည်းပါပါတယ်။မေဂင်ရှင်ပါလို့လည်းခေါ်ပါတယ်။ဒါမှဗုဒ္ဓဘာသာဝင်တိုင်းအတော်နာရီဝါနေကြပါပြီ။ဒါပေမဲ့တရားတော်ကိုလေးစားတဲ့အနေနဲ့နာဝထမံနှလုံးသွင်းပြီးအာယုံပြုစေခြင်းပါလေ။မေခင်ရှိပါဆိုတာတိအမာဒိဋ္ဌိအတိတ်တွေကဒုက္ခ၌တည်မြင်ခြင်းဒုက္ခသစ္စာဒုက္ခဖြစ်ကြောင်း၌တည်မြင်ခြင်းသုံးရသစ္စာဒုက္ခဤချုပ်ရာနိဗ္ဗာန်၌တည်မြင်ခြင်းမြေရသစ္စာဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ချောင်းခြင်း၌တည်မြင်ခြင်းမေဃသစ္စာစရာဖြစ်ပါ၏အဲ့ဒီလိုတည်မြင်ခြင်းကိုမှန်စွာတည်မြင်ခြင်းတမ္မာဒိဋ္ဌိလို့ဆိုပါတယ်ဘာကြောင့်တမ္မာဒိဋ္ဌိကိုရှေ့ဆုံးကသင်ဟောရတယ်လဲဆိုတော့ဒီနေရာမှာအဖြေပေါ်ပါတယ်မေဃသစ္စာရဲ့မှာအကျုံးဝင်နေတဲ့တမ္မာဒိဋ္ဌိကပင်လေဒီမေတ္တာသစ္စာကိုသိရမယ်တဲ့။ဒီညာဥသိတဲ့ဉာဏ်ရှိဖို့လိုတဲ့အကြောင်းထင်ရှားပါတယ်။တမာဒိဋ္ဌိဟာအုပ်စုအားဖြင့်လည်းဒီညာမဲ့ခင်ဥစုဝင်ဖြစ်နေတဲ့အတွက်ဒီပညာဉာဏ်တွေကသာလျှင်နိဗ္ဗာန်ကိုမြင်မောက်ပြနိုင်လို့ထိတ်ဆုံးကသင်ဟောရခြင်းပါပဲ။ဉာဏ်နဲ့မဲ့ခင်ခုနှစ်ပါးကိုလည်းတမာဒိဋ္ဌိကဥဆောင်ရမှာပါပဲ။ပညာဇီဝဇီဝိတမာဟုတိထံအတိလိမ္မာဉာဏ်ပညာဖြင့်ခန္ဓာစဉ်အသက်ရှင်ရခြင်းသည်အမျက်ဆုံးဖြစ်၏တဲ့အမျက်ဆုံးဤလည်းပတ်သက်လို့ပါလောကမင်းများနှင့်အပေါ်ဘုရားရှင်ကအထက်ကလို့ပြောကြားခဲ့မူပါလေဒါဟာပညာပေါ်မှာဘုရားရှင်ရဲ့သိမြင်တမ်းထားမှုပါပဲနေ တမသင်္ကပ္ပအဓိပ္ပာယ်ကကာမဂုဏ်အာယုမှလွတ်ကင်းသောကြံ့စီခြင်းဖြည့်စည်ခြင်းမှလွတ်ကင်းသောကြံ့စီခြင်းနှင်းဆဲခြင်းမှလွတ်ကင်းသောကြံ့စီခြင်းလို့အဓိပ္ပာယ်ရပါတယ်အတူချုပ်အနေနဲ့ကတော့မှန်ကန်စွာကြံ့ခြင်းလို့ဆိုပါတယ်တမသင်္ကပ္ပဟာတမဒိဋ္ဌိနဲ့အတူပညာမဲ့ကင်အုပ်စုဝင်ဖြစ်ပါတယ်နံပါတ်3တမ္မာဝါစာမဟုတ်မမှန်ပြောခြင်းမှကျင်ဆောင်ခြင်းဂုဏ်စကားမှကျင်ဆောင်ခြင်းယုံရင်သောစကားမှကျင်ဆောင်ခြင်းပိန်ခြင်းသောစကားမှကျင်ဆောင်ခြင်းစတာတွေပါပဲအချို့အားဖြင့်ဆိုရင်တော့မှန်ကန်စွာပြောဆိုခြင်းပါပဲနံပါတ်4တမ္မာကမ္မန္တအတက်ကူတက်ချင်းမှကျင်ဆောင်ခြင်းမပေးသည်ကိုယူခြင်းမှကျင်ဆောင်ခြင်းကာမဂုဏ်တို့၌မှားရင်းစွာကျင့်ခြင်းမှကျင်ဆောင်ခြင်းလိုပါပဲအချို့အားဖြင့်မှန်ကန်စွာပြုလုပ်ခြင်းပါပဲနံပါတ်5တမ္မာအာဇီဝမှားသောအတက်မွေးခြင်းကိုပယ်ဆွ၍မှန်သောအတက်မွေးခြင်းဖြင့်အတက်မွေးခြင်းပါပဲမှန်ကန်စွာအတက်မွေးခြင်းလိုအဓိပ္ပာယ်ရပါတယ်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတဲ့ပြောပြုအတက်မွေးမိခင်သုံးပါးဟာသီလမိခင်တွေပါပဲနံပါတ်6တမ္မာဝါယမမဖြစ်သေးသောရုပ်မှန်သောအဘုဒ္ဓတရားတို့မဖြစ်ပေါ်စီရန်ဆန္ဒကိုဖြစ်စေ၏အာထုပ်၏လုံလောက်ပြု၏စိတ်ကူချင်းမြောက်၏စောက်တည်၏ဖြစ်ပြီးသောရုပ်မှန်သောအဘုဒ္ဓတရားတို့ကိုပယ်ရန်ဆန္ဒကိုဖြစ်စေ၏အာထုပ်၏လုံလောက်ပြု၏စိတ်ကူချင်းမြောက်၏စောက်တည်၏ဖြစ်ပြီးသောကုသိုလ်တရားတို့ကိုကျင့်ရဲစေရန်မပြောင်းပြက်စေရန်တိုးတက်ဖြစ်ပွားစေရန်ပြန့်ပြောစေရန်ပွားများမှုပြည့်စုံစေရန်ဆန္ဒကိုဖြစ်စေ၏အာထုပ်၏စိတ်ကိုချင်းမြောက်၏စောက်တည်၏တမပဒံ၄ပါးနဲ့လည်းအဓိပ္ပာယ်တူပါတယ်ဒါပေမဲ့မဂ္ဂင်လမ်းစဉ်ကပြောနေတဲ့အတွက်တမဝါယမဟာမှန်စွာအာထုပ်ခြင်းလို့အဓိပ္ပာယ်ရပါတယ်နံပါတ်9တမသတိပြင်းစွာအာထုပ်သောလုံလောက်ရှိသည့်ဖြစ်၏သမဇဉ္ဇဉ်ရှိသည်ဖြစ်၍သတိရှိသည်ဖြစ်၍လောက၌အဘိဇ္ဇာဒေါမနတကိုပယ်ဖြောက်၍ရုပ်ပေါင်းကိုအကျဉ်းဉာဏ်ရှုလျက်ရှိခြင်းဝေဒနာပေါင်းကိုအကျဉ်းဉာဏ်ရှုလျက်ရှိခြင်းစိတ်ကိုအကျဉ်းဉာဏ်ရှုလျက်ရှိခြင်းသဘောတရားတို့ကိုအကျဉ်းဉာဉ်ရှုလျက်ရှိခြင်းစတဲ့အောင့်မြင်ခြင်းသတိတွေကိုသမ္မာသတိမှန်စွာအောင့်မြင်ခြင်းလို့အနည်းတိပဲဖွင့်ဆိုပါလေ။နံပါတ်8သမ္မာသမာဓိကာမဂုဏ်တို့မှကင်း၍အဘုဒ္ဓတရားတို့မှကင်း၍ဝိတက်ဝိစာရဏိတပတ်ဖြစ်သောနိဝရဏကင်းခြင်းကြောင့်ဖြစ်သည်။ပိဋိဒုက္ခရှိသောပထမဇန်တို့ရောက်ရင်နေ၏။ပိဋိကင်းခြင်းကြောင့်အမျှရှုလျက်တတိရှိလျက်စင်ញင်ရနေဒုက္ခကိုလည်းကိုဖြစ်ခံစား၏အကျဉ်တတ္တယဆံကြောင့်ထိုသူကိုအမျှရှိသူတတိရှိသူချမ်းသာကနေလည်းရှိသူဟုအရိယာပုဂ္ဂိုလ်တို့သည်ချီးမွမ်းပြောဆိုကုန်၏တတ္တယဆံတို့ရောက်ရနေ၏ချမ်းသာခြင်းရဲ့ကိုပယ်ခြင်းကြောင့်လည်းကောင်းရှိဘူးကပင်ဝမ်းသာခြင်းနှလုံးသားခြင်းတို့၏ချုပ်ခြင်းကြောင့်လောကစင်ရချမ်းသာခြင်းသောဥပက္ခကြောင့်ဖြစ်သောရတိစင်ကြယ်ခြင်းရှိသောသရုပ်ရဆန်တို့ရောက်ရနေ၏ဤသမာဓိကိုမှန်ကန်စွာတည်ကြည်ခြင်းတမာသမာဓိဟုဆိုအပ်၏ဤတရားတော်ကိုဒုက္ခနိရောဓဂါမိနိပရိပဒါအရိယသစ္စာစင်ရချုပ်ရာတို့ကြောင်ကြောင်ကြည့်မှုသောအရိယာတို့သိအပ်သော မှန်တရားဟုဆိုသည်လို့မဟာသတိပ္ပန္နသုတ်တော်ကြီးမှာမဂ္ဂင်၈ပါးနဲ့ပတ်သက်လို့အသေးစိတ်ဟောကြားခဲ့ပါတယ်။ဒီမဂ္ဂင်၈ပါးရဲ့အနတ္တိဘယ်တွေဟာဆရာဟောတိုင်းရဖြစ်တဲ့အတွက်တစ်ခုချင်းစီအနတ္တိဘယ်ပွားနေလေလေနှလုံးသွင်းပြီးခိုင်နိုင်လေလေကို့အတွက်အကျိုးရှိလေလေပါပဲ။အဲဒီလိုနှလုံးသွင်းခိုင်ပြီးကြင်ကြံကြိုးစားပွားများနေတာဟာလေမဂ္ဂင်လမ်းပေါ်ရှောက်နေတာပါပဲ။တနည်းအားဖြင့်မေဃသစ္စာကိုတည်ပြီးကြည့်နေတာပါပဲဒီလိုဆိုရင်မေဃသစ္စာဆိုတဲ့အနာရကတို့ချုပ်ငင်းရာနိဗ္ဗာန်ကိုမျက်မှောက်ပြုလို့ရမဝေးတော့ဘူးပေါ့အဲဒီလိုသစ္စာလေးပါးမြတ်တရားကိုယောဂီရဲ့တဏ္ဍာမှာခိုင်မြဲအောင်ကျူးစားနေခြင်းဟာသစ္စာကိုမနိုင်ပြုပြီးအသက်ရှင်နေခြင်းပါပဲဒါကြောင့်သစ္စာမန္တန်ရေးခိုင်အောင်ဆက်ကျူခဲ့ပြီးပြီဆိုရင်သူပကအဝန်းဝန်းရဲ့နန္ဒမိတ်မြင်းပေါ်ထိယောဂီရောက်လာခဲ့ပြီလို့ဆိုရပါမယ်